နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့အတောက်ကြာနေတုန်းကပလင်းတစ်ခုကိုတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရဲ့တနက်ဆိုင်ရာဥပဒေတွေကိုပြုပြင်ပြောင်းလဲဖို့နယူးဇီလန်စစ်ဘေးကဆုံးဖြတ်လိုက်ပြီးဖြစ်ကြောင်းဝန်ကြီးချုပ် Jacinda Ardern ကမေတုန်းကပဲပြောပါတယ်ဒီတနက်ဥပဒေပြင်ဆင်မှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုလာမယ့်တင်းနာနေ့မတိုင်ခင်သတင်းမီဒီယာတွေနဲ့လူထုကိုအသိပေးသွားမယ်လို့လည်းသူကဆိုပါတယ်အခုလိုအကြမ်းဖက်တိုက်ခိုက်မှုနယူးဇီလန်မှာဖြစ်ပွားခဲ့တာနဲ့ပတ်သက်လို့လူထုအတိုင်းဝိုင်းကြားပို့ပြီးတော့လုံခြုံမှုတွေရှိလာအောင်လှုပ်ဆောင်တဲ့သဘောနဲ့တိုက်ခိုက်မှုဖြစ်ပွားပြီးဆယ်ရက်အတွင်းတရက်နဲ့ဆိုင်တဲ့ဥပဒေတွေပြုပြင်ပြောင်းလဲမှုကိုကြေညာမှာဖြစ်တယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ကဆိုပါတယ်ဒီလိုဥပဒေပြုပြင်ပြောင်းလဲရေးအတွက်အစိုးရတရက်လုံးကတညစ်ညွတ်ထဲရှိခဲ့ကြပြီးတော့အစိုးရရဲ့ဆုံးဖြတ်ချက်တစ်ခုအဖြစ်ချမှတ်ခဲ့တယ်လို့ဆိုပါတယ်ဒီဆုံးကဲကြတူ50လုံးရဲ့ရုပ်လောင်းတွေအားလုံးကိုမွတ်စလင်ထုံးစံရစီစဉ်နိုင်အောင်ဒီသားစုတွေစီကိုဗိုလ်တော်ကြီးကြိုင်ရင်ပြန်အပ်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။တည်ဆုံးသူတွေကဘယ်သူဘဝဖြစ်တယ်ဆိုတာကိုအတိပြုနိုင်ရင်လုပ်ငန်းစဉ်မှာဩစတြေးလျကကျွမ်းကျင်သူ6ဦးလည်းပါဝင်ကူညီကြတယ်လို့ဆိုပါတယ်။တည်ဆုံးသူတွေရဲ့သူတို့ရဲ့မိသားစုတွေစီကိုအသေးချာနဲ့အတိအကျပြန်ပို့နိုင်အောင်အမြန်ဆုံးလှုပ်ဆောင်ကြတယ်လို့လည်းတည်မှုတည်ခြင်းဆောင်ရွက်စစ်ဆေးမှုချုပ်ကပြောပါတယ်။